စီးရီးယားနိုင်ငံအတွင်း၅နှစ်ကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်အဆုံးသတ်နိုင်ရေးအတွက်ရုရှားနိုင်ငံနဲ့ယာယီသဘောတူညီချက်ရလိုက်ပြီလို့အမေရိကန်နိုင်ငံယာယီဝန်ကြီးဂျွန်ကယ်ရီကတင်းနှင်းလွန်နေမှာပြောပါတယ်။ဒါပေမဲ့တိုင်းပြည်တော်အကြမ်းဖက်မှုတွေကတော့ရပ်တန့်မသွားသေးပဲ IS Islamic စစ်ဆေးကြောအဖွဲ့ရဲ့တိကျတိုက်ခတ်မှုနှစ်ခုကြောင့်လူအတော်များများသေဆုံးခဲ့ရပါတယ်။ Homs မြို့မှာတင်းနှင်းလွန်နေအစောပိုင်းကပောက်ကွဲမှုနှစ်ခုဖြစ်သွားခဲ့တဲ့အတွက်လူ60လောက်အထိသေဆုံးသွားနိုင်တယ်လို့အစောပိုင်းခန့်မှန်းချက်တွေမှာဖော်ပြထားပြီး Damascus မြို့တောင်ပိုင်း Sayyida Zainab အရမတင်းနှင်းလွန်နေမှာဖြစ်သွားခဲ့တဲ့ဘုံပေါက်ကွဲမှုတွေကြောင့်အနည်းဆုံးလူ90လောက်သေသွားတယ်လို့ဆိုပါတယ်ဇန်နဝါရီလနောက်ပိုင်းတုန်းကလည်းအဲ့ဒီအရာမှာရှိတဲ့ရှီယာဖျားကြောင့်အနည်းမှာပေါက်ကွဲမှုတစ်ခုဖြစ်သွားခဲ့တဲ့အတွက်လူတွေဒါဇင်နဲ့ချီသေဆုံးခဲ့ရတာပါစီးရီးယားဆိုရတဲ့အတိုက်ခံတပုံအဖွဲ့တွေအကြားကတိုက်ခတ်မှုတွေနိုင်ရီပိုင်းအတွင်းရပ်တန့်တော့မယ်လို့ဝန်ကြီးကယ်ရီကတင်းနှင်းလွန်နေမှာပြောဆိုပြီးအခုနောက်ဆုံးပေါက်ကွဲမှုတွေဖြစ်သွားခဲ့တာပါဝန်ကြီးကယ်ရီနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရော့တို့နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးစီးရီးယားနိုင်ငံအတွင်းကတင်းမာမှုတွေရှော့ချရေးအတွက်ဖြစ်နိုင်ခြေတွေကိုဆွေးနွေးခဲ့ကြတယ်ဆိုတဲ့သဘောမျိုးရုရှားနိုင်ငံရဲ့ဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ပနမသဘောတူညီချက်နဲ့ပတ်သက်လို့တော့နှစ်ဖက်စလုံးကသတင်းထုတ်ပြန်ခြင်းမရှိပါဘူး